ရှမ်းပြည်နယ်နောက်မြောက်ပိုင်းပလောင်ကိုပိုင်းအုပ်ချုပ်ခွင့်ရဒေသမှာတရက်ပိုင်းတွင်အစိုးရတပ်နှင့်
ဟုတ်ကဲ့မန်ရှုမြို့နယ်ဘက်မှာအစိုးရနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPB SSC မြောက်ပိုင်းတပ်ဖွဲ့ကြတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့ရတာပြီးခဲ့တဲ့ရက်ပိုင်းတွေမှာနှစ်ဖက်တွေ့ဆုံဆွေးနွေးပြီးစစ်ရှင်လျှော့ချလာတဲ့အခြေအနေထဲမှာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့နမ်ဆန်နဲ့မန်တိုမြို့နယ်တွေမှာတိုက်ပွဲတွေဇက်တိုက်စုစလို့ဖြစ်ပွ
ဖြစ်တယ်မင်းညာတော့ဖြစ်တာကျွန်တော်မိုင်းဝီမှာဖြစ်တယ်မတော်မျိုးနဲ့မှဆန်းနေတဲ့အဆက်ပေါ့ဒီအခုအဲ့မိုင်းဝီရဲ့အပြင်ဘက်မှာရှိတဲ့ကျွန်တော်တို့တပ်တွေအဲ့တောင်ကျောတော့ချက်လို့မှရှိတဲ့ကျွန်တော်တို့တပ်တွေဟာအခုဒီမြန်မာအစိုးရတပ်ဖက်ကစစ်ကြောင်း၄ဖက်၅ဖက်လောက်အဲ့လိုထိုးလာတယ်ဒီမန်တုံဖက်ကတက်လာတဲ့စစ်ကြောင်းရှိတယ်ကျွန်တော်နမ်ဒီဖက်ကလည်းတက်လာတဲ့စစ်ကြောင်းရှိတယ်ပြီးတော့ဒီခိုင်ဟိုဘက်ကလည်းလာတဲ့စစ်ကြောင်းရှိတယ်နမ်ခန်ဖက်ကလည်းနမ်ခန်နဲ့မိုင်းဝီပေါင်းပြီးဆင်းလာတဲ့တက်လာတဲ့စစ်ကြောင်းတွေရှိတယ်ပေါ့အဲ့မှာနေရကျွန်တော်တို့အဖောက်ဝင်နေတဲ့ဘလွဲမဒီဘိုက်ဝဲဒီကပူပြီးတော့ပြင်နိုင်တယ်ကူလေဖြစ်နေသေးပဲ
လက်ရှိတိုက်ပွဲတွေရက်ဆက်ဆိုသလိုဖြစ်ပွားလာတာဟာသူတို့စခန်းတွေကိုအစိုးရတပ်ဖက်ကလိုက်လံရှင်းလင်းနေတာကြောင့်လို့လည်းပြောပါတယ
်ကျွန်တော်ဖက်ကတော့ပြီးခဲ့တဲ့ယူကောဘမှာတိုက်ခင်းတလားနလားလောက်ကိုလည်းကျွန်တော်ဆွရှိနေရှော့လေအခုလည်းယူကောဘမှာတော့ NLD ဖက်ချေပါအများစုနိုင်တယ်အစိုးရဖက်နေတယ်ဆိုတော့ okay တိုက်ပွဲဖြစ်လို့တော့အရှင်းမပြေဘူးကျွန်တော်တို့အသံလုံးရှောင်းမယ်ရှော့မယ်ဆိုတော့ကျွန်တော်တို့ဒီလိုဆုံးဖြတ်ချက်နဲ့ကျွန်တော်တို့အသက်မှန်ဆုံးရှောင်ရှားနေတာတော်တော်ကြပါပြီဒါပေမဲ့ဒီမြန်မာအစိုးရတပ်မတော်ကကျွန်တော်တို့ကျွန်တော်တို့နည်းနည်းခေါင်းနဲ့တော်ရည်ထဲမှာကျွန်တော်တို့ခံနေသည်ပြက်လာပြီလို့ကျွန်တော်ပြောလို့ရတယ်။ရှောင်လို့ရတဲ့နေရာတွေကတော်တော်များများကနည်းနည်းနေရတဲ့သဘောရှိတယ်
။ပြီးခဲ့တဲ့28ရက်နေ့ကမွေးစေဝါနှိမ်နင်းရေးလုပ်ငန်းတွေဆောင်ရွက်ရမှာနန်းခမ်းမြို့နယ်မန်ပန်ကျေးရွာကဘိမ့်ဖြူဘိမ့်မဲနဲ့စိတ်ကြွစီပြကာလာတံဖို့ကြက်ငွေ300ကျော်ဖို့ဖမ်းဆီးရမိတယ်လို့လည်းပလောင်တပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပလောင်တပ်ဖွဲ့ဘက်ကစိုးရတက်ကထိုးစစ်ဆင်လာတော့တိုက်ပွဲတွေဖြစ်ရတယ်လို့ပြောဆိုတဲ့အပေါ်မှာတော့ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသဦးစည်းအဖွဲ့ဥက္ကဋ္ဌဦးမောင်ကျော်ကအခုလိုသုံးသပ်ပြောဆိုပါတယ်
။ထိုးတယ်ဆိုတော့သူ့တောင်းဝါရပြီးပြောလာနေတာနေမှာပေါ့။ပြန်လေလေးလည်းပွားရင်လာရင်တမ်းတော်လည်းပွားရင်လာရင်ထိတဲ့ကြည့်ကြတာအတန်းနိုင်ဆုံးတော့ရှောင်ကြတာပဲ။ရှောင်မရတဲ့ခါကျတော့ထိတဲ့ကြည့်ပြီးတော့သူပြခါကြပြကြခါကြလို့ဖြစ်တော့ဗောဗျာ။
ပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်အတွင်းမှာဒီလ28ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခဲ့ပြီးအဲ့ဒီနေ့မှာပဲကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့ကိုမြန်မာမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်ဖွဲ့ MNDAA ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ကြောင်းစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ရမှာကိုကန့်တပ်ဖွဲ့ဟာနေဆက်မြင်းဘက်ကိုစုခွာသွားကြောင်းမြောက်ရီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်ဒီလိုပြစ်ခတ်တိုက်ခိုက်ခဲ့ပေမဲ့ဒီကနေ့မှတော့လောက်ကင်မြို့မှာဈေးရွေကျောင်းွေဖွင့်ထားပြီးပုံမှန်အတိုင်းရှိနေကြောင်းနဲ့ပြစ်ခတ်တိုက်ခိုက်တာကိုတော့ညအချိန်မှာအတန်တားကြားရကြောင်းလောက်ကင်မြို့ကန်တဦးကအခုလိုပြောပါတယ
်ဖွင့်ပါတယ်အကုန်လုံးဖွင့်ထားတယ်ဒီပစ္စည်းပါပဲညဆိုတော့ကျွန်တော်17နှစ်17နှစ်လောက်ရှိပြီဒီနေ့အတန်ကြားတာတီချာမတီးဘူးအတန်ကြားတာပဲရှိတာပါ
ဒီနှစ်ဖေဖော်ဝါရီလကဖြစ်ပွားတဲ့အစိုးရနဲ့ကိုကန့်တပ်ဖွဲ့အကြတိုက်ပွဲတွေကြောင့်လောက်ကင်မြို့ပါဝင်ကိုကန့်အုပ်ချုပ်ခွင့်ရဒေသကိုကိုလာကြာစေအုပ်ချုပ်ရေးပြဋ္ဌာန်းထားခဲ့ရာကဒီလ18ရက်နေ့မှာစေအုပ်ချုပ်ရေးကိုရုတ်သိမ်းခဲ့တာဖြစ်ပါတယ်အစိုးရနဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့အကြားမှအော်တိုဘာလ15ရက်နေ့ကတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးခဲ့ပေမဲ့လက်မှတ်ရေးထိုးရမှာမပါဝင်တဲ့ကချင်ရှမ်းပလောင်တပ်ဖွဲ့တွေနဲ့တော့တိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်လက်ဖြစ်ပွားနေပါတယ်။လာမယ့်ဒီဇင်ဘာလ2ရက်နေ့မှာတော့နိုင်ငံတော်သမ္မတဦးသိန်းစိန်တမ်ရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရွေးကောက်ပွဲမှာအနိုင်ရတဲ့ NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်တို့တီးခြားစီတွေ့ဆုံဆွေးနွေးဖို့ရှိနေပြီးဒီဆွေးနွေးပွဲတွေမှာလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေရက်စဲရေးကိုအချက်တစ်ချက်အဖြစ်ထည့်သွင်းဆွေးနွေးပွဲရှိနေပါတယ်။